ဒေတာရင်းမတည်ငြိမ်မှုနဲ့လမ်းပန်းဆက်သွယ်ရေးခက်ခဲကြောင့်မလို့ကချင်ပြည်နယ်ပူတာအိုဘက်မှာဆန်ပြက်လက်မှုကြုံနေရတဲ့အခြေအနေကိုပြောပြပါဦးမယ်ရှင်။ကချင်ပြည်နယ်ပူတာအိုမြို့နယ်အတွင်းမှာဆန်စပါးဒီပြက်လက်နေတာကြောင့်မလို့ဆန်တပြည်ကိုကြက်4000နဲ့တောင်ဝယ်ယူလို့မရဖြစ်နေပါဗျ။ဒီလိုဆန်ပြက်လက်တာဟာတလားကျော်ရှိလာနေပြီးပြီးခဲ့တဲ့အပတ်ကအစိုးရကဆန်ကိုလေရင်နဲ့တင်ပို့ပေးနေပေမဲ့ဒေသခံတွေအတွက်ဝယ်ယူဖို့အခက်အခဲတွေရှိနေစေဖြစ်ပါတယ်။ဆန်ပြက်လက်မှုကြောင့်တချို့ဒေသခံတွေဟာဆန်ပြုတ်တောက်နေကြရတယ်လို့တက်ကြီးရွယ်ကိုတချို့အသက်ဆုံးရတာတွေလည်းရှိနေတယ်လို့ဒေသခံတယောက်ကပြောပါတယ်။ဒီအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင်သတင်းတောက်ကိုမိုးစောကဆက်ပြီးပြောပြပေးပါရှင်။
ဟုတ်ကဲ့ဦးတော်ဦးမြို့နယ်အတွင်းစံပြက်လက်တာဟာပြီးခဲ့တဲ့နှစ်ကမြို့နယ်အတွင်းမှာစပါးအထွက်နေတာနဲ့ဒီနှစ်မိုးတွင်းမှာလမ်းပန်းဆက်သွယ်ရေးခက်ခဲတာကြောင့်အဓိကဖြစ်ပါတယ်ဒီစံပြက်လက်တာဟာလွန်ခဲ့တဲ့ဇူလိုင်လအတွင်းကစတင်ပြီးအခြေအနေပိုဆိုးလာတာလည်းဖြစ်ပါတယ်လောလောဆယ်ပူတောင်ဦးမှာစံပြက်လက်နေတာကြောင့်စံစည်းနှစ်ဆလောက်တက်သွားတဲ့အခြေအနေကိုမြို့ကန်တယောက်ကအခုလိုပြောပါတယ်
အခုဒီနေ့စီးကြီးတာပေါ့ဗျာနှစ်ခွက်တစ်ထောင်လုံးနဲ့အခုချင်ကတော့ဝယ်ကြတယ်နှစ်ခွက်ဆိုတော့နှုတ်စီခွက်ပေါ့နှုတ်စီခွက်နှစ်ခွက်ကိုတစ်ထောင်အရင်ကတော့လေးခွက်တစ်ထောင်ငါးခွက်တစ်ထောင်ဖြစ်နေတယ်ဒါပေမဲ့ဒီဒီလအတွင်းမှာတော့နှစ်ထောင်ကငါးခွက်ပဲရ
မြမကြီးကအခြားဒေသတွေမှာတော့တာမန်အလက်စားစံတပြည့်ကကျက်ငွေတစ်ထောင်ပတ်ဝန်းကျင်လောက်ပဲရှိတာဖြစ်ပါတယ်ပူတော်မျိုးနယ်မှာစံစပားပြက်လက်နေတာကြောင့်ပြီးခဲ့တဲ့လ23ရက်နေ့ကစပြီးအစိုးရစစ်တပ်ကဒေသခံပြည်သူတွေနဲ့ဝန်ထမ်းတွေအတွက်စံအိတ်900ကျော်စားသုံးစီ4ပေပါနဲ့အခြားထောက်ပံ့ရေးပစ္စည်းတွေကိုပို့ဆောင်ခဲ့ကြောင်းဒီလိုစံပြက်လက်တာဟာကချင်လွတ်လပ်ရေးတပ်မတော် KIA ကဖုံအင်ခတရားကိုမိုင်းခွဲဖျက်ဆီးလို့စစ်တွေရေးလမ်းကြောင်းပြတ်တောက်ခဲ့တာကြောင့်ဖြစ်ကြောင်းနိုင်ငံပိုင်သတင်းစာတွေမှာဖော်ပြပါတယ်တရားဖောက်ခွဲတာဟာ KIA ရဲ့လက်ချက်ဟုတ်တယ်မဟုတ်ဘူးဆိုတာတော့ပြီးခြားအတည်ပြုချက်မရရှိပါဘူးဒီရပိုင်းတွေအတွင်းမှာတော့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပူတာအိုကဒေသခံပြည်သူတွေကိုစံဖြန့်ဝေရောင်းချပေးနေတယ်လို့မြို့ကအမျိုးသမီးတယောက်ကပြောပါတယ
်ဟုတ်တယ်ဒီမှာစံစည်းရောအရင်ကြီးတယ်ဖွေဖို့တော့မရအောင်ခုလောလောဆယ်ကြံ့ခိုင်ရေးတွေကလေးလေးခွဲကို900နဲ့ရောင်းပေးနေတာနည်းရလောက်ရှိဝင်လို့တော့မရဘူး
ဒီလိုစံပြက်လက်တာကြောင့်တချို့ကြီးရွာတွေမှာစံပြုတ်တောက်နေကြရတယ်လို့တချို့တက်ကြီးရွယ်အိုတွေတေဆုံးတာလည်းရှိတယ်လို့အခြားဒေသခံတယောက်ကပြောပါတယ
်ဒီလိုရတော့ဒီကံဒီကွင်းဖက်လေးရတဲ့ဟာလေးနဲ့အတိအနံဘောနောဒီခင်းဒီခင်းရဲ့အဲဒီဟာရီနဲ့ကံပြုထားတာရှိတယ်တချို့နေရာတွေမှာဆိုရင်ဒီအဲ့လိုစားဖို့မရှိတာနဲ့အတိကြီးရဲ့ဟိုကြီးရဲ့အပွားကြီးရဲ့တမရဲ့ထိခိုက်ပြီးတော့အဲ့လိုအတက်ဆုံးသွားတဲ့လူတွေလည်းရှိတယ်ကျေးရွာတွေမှာဘောနောအချို့နေရာမဆင်းအဲ့လိုအာဒီစားဖို့စောက်ဖို့မရှိတာနဲ့အဲ့လိုရန်ကုန်ခက်ခဲလို့ဒီရဲ့နွားလေးတွေနေရာတွေရောင်းပြီးမှအဲ့လိုမော်နေတဲ့ခါလေးမိသားစုလုံးကြောင်းတော့ရဲ့လူတွေများကြီးပါပဲ
ကြီးရွာတချို့မှာတကြီးရွယ်အိုတွေတည်ဆုံရတာမိသားစုလိုက်တခြားဒေသကိုပြောင်းရွှေ့သွားတာနဲ့ပတ်သက်ပြီးအတီးပြုတ်ချက်ရယူဖို့အတွက်ပူတာအိုအုပ်ချုပ်ရေးရုံးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပူတာအိုမြို့မှာစံပြက်လက်ပြီးဈေးတက်နေတယ်လို့အခြားအခြေခံစားသုံးကုန်ပစ္စည်းတွေဖြစ်တဲ့စီစာကျက်သွန်စတာတွေလည်းအခုအခါမှာဈေးတက်နေတာဖြစ်ပါတယ်